ထိုင်းနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားထောက်လှမ်းရေးသတင်းအချက်လက်ပြန်လည်ဖလှယ်လေးရေးဆိုင်ရာသဘောတူညီချက်ကိုနှစ်နိုင်ငံစစ်ဖက်အကြီးအကဲတွေအင်ကာနီကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒီသဘောတူညီချက်အရထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်အများစုနေထိုင်တဲ့ဒေသကလက်နက်ကင်တွေရဲ့လှုပ်ရှားမှုကိုအကန့်အသတ်ဖြစ်စေမယ်လို့ထိုင်းစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအပီရက်ခွန်ဆွန်ပုံကပြောပါတယ်။ထိုင်းစစ်ဖက်ဦးစီးချုပ်နဲ့အင်ဒိုနီးရှားစစ်ဖက်ဦးစီးချုပ်ဗိုလ်ချုပ်ကြီးအန်တီကာပါကာဆာတို့လက်မှတ်ရေးထိုးတဲ့သဘောတူညီချက်ဟာနှစ်နိုင်ငံလုံးကိုချင်းချောင်နေတဲ့လူပုဂ္ဂိုလ်တွေနဲ့အုပ်စုတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ရေးအဓိကဦးတည်တာပါ။ထိုင်းဦးစီးချုပ်ဗိုလ်ချုပ်ကြီးအပီရက်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကိုတရားဝင်တွေ့ရောက်တဲ့ခီးစဉ်တစ်ခုအတွင်းဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးတာဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းကယာလပတ္တနီနာရာတီဝတ်ပြည်နယ်တွင်မှလက်နက်ကင်ပုံကန်ထကြွာတာကြောင့်2014ခုနှစ်ကတည်းကဆိုရင်လူပေါင်း9000နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်။